This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှကင်ဝေးပြီးကိုစိတ်နှပြစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဧပြီလ22ရက်နေ့ Radio NUG ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာကိုကျန်စာပြီး2025ခုနှစ်ဧပြီလ22ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ထိထ viewers scan ကိုတော်လိုင်းတက်များသိမ့်ပိုက်ပြီးစစ်ကောင်စီ viewer မှုကိုအသေးဖမ်းဆီးရရှိဒွေပြည်သူလွတ်မြောက်ရေးတပ်ထံ KNU ကဂုဏ်ပြုမှတ်တမ်းလွှာပေးဖို့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်2025ခုနှစ်ဧပြီလ19ရက်နေ့မှာမြိတ်တဝဲခရိုင်ထိုင်းနယ်စပ်နေရှိထိထဗျူဟာစခန်းကို KNU KNL တပ်မဟာ၄ရဲ့ဦးဆောင်မှုနဲ့ဒဝဲပြည်သူ့လွတ်မြောက်ရေးတပ် TPLF FFD တပ်ဖွဲ့နဲ့မာမိတ်ပူးပေါင်းတပ်များတပ်မဟာဒရုန်းသင်္นานသားများနဲ့ပူးပေါင်းပြီးအပိသက်သိမ့်ပတ်ရရှိခဲ့ကစစ်ကောင်စီဗျူဟာမှုကိုအသေးဖမ်းဆီးရရှိခဲ့တယ်လို့ Force for Federal Democracy ကအတည်ပြုထားပါတယ်။အဆိုပါထိထဗျူဟာစခန်းကိုပူးပေါင်းသိမ့်ပတ်နိုင်မှုအတွက်ဒဝဲပြည်သူ့လွတ်မြောက်ရေးတပ်ထံ KNU ကအမျိုးသားစည်းရုံးမြိတ်တဝဲခရိုင်ရဲ့ဂုဏ်ပြုမှတ်တမ်းလွှာအားလေးစားစွာဖြင့်လက်ခံရရှိတယ်လို့ဒဝဲပြည်သူ့လွတ်မြောက်ရေးတပ်ကလည်းအတည်ပြုဆိုထားပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမယ့်စီးရီးသတင်းကတော့စစ်ကောင်စီရဲ့ဘုံကျဲတက်ခဲမှုတွေကြောင့်တပေချင်းစင်ကူးနဲ့မရယာမြို့နယ်များအတွင်အရသာပြည်သူဦးရေအနည်းဆုံး42ဦးသေဆုံးပြီးအနည်းဆုံး58ဦးထိခိုက်ဒဏ်ရာရှိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်စစ်ကောင်စီဟာ2025ခုနှစ်ဧပြီလ1ရက်နေ့မှဒီနေ့ဧပြီလ19ရက်နေ့အတွင်းမှာလေကြောင်းဘုံကျဲတက်ခဲမှုတွေကိုတပေချင်းမြို့နယ်မှာ73ကြိမ်စင်ကူးမြို့နယ်မှာ4ကြိမ်မရယာမြို့နယ်မှာ1ကြိမ်ကျူးလွန်ခဲ့ပြီးအရသာပြည်သူဦးရေအနည်းဆုံး42ဦးသေဆုံးခဲ့ရတာအနည်းဆုံး58ဦးထိခိုက်ဒဏ်ရာရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကအတည်ပြုထားပါတယ်။အဆိုပါထိခိုက်သေဆုံးသူများနဲ့အနည်းဆုံး9ဦးဟာအရွယ်မရောက်သေးတဲ့ကလေးငယ်များဖြစ်တယ်လို့ဆိုပါတယ်။အကြမ်းဖက်စစ်ကောင်စီရဲ့လေကြောင်းမှဘုံကျဲတိုက်ခတ်မှုတွေဟာစစ်ဘက်ဆိုင်ရာပြစ်မှတ်များမဟုတ်ဘဲအများပြည်သူလူထုသွားလာလှုပ်ရှားရာဈေးများစာသင်ကျောင်းများနဲ့ဘာသာရေးအဆောက်အဦများပါဝင်အရသာလူနေအိမ်ခြေများပေါ်အဆက်မပြတ်ဘုံကျဲတိုက်ခတ်နေခြင်းဖြစ်ကစာသင်ကျောင်းတစ်ကျောင်းပါဝင်လူနေအိမ်ခြေပေါင်း54လုံးပျက်စီးဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာခုတခါကောလင်းခရိုင်ဝန်းတုံနဲ့မန္တလေးတိုင်းငဇုံမြို့နယ်တို့ကိုစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေပြုလုပ်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကောလင်းခရိုင်ဝန်းတုံမြို့နယ်နန်းချိုရွာကိုစစ်ကောင်စီတပ်ကညပိုင်းမှာ Jet Fighter နဲ့နှစ်ချက်ပစ်ရာဘုံကြီးကျောင်းနဲ့ဓမ္မယုံပျက်စီးသွားပြီးထိခိုက်သူမရှိကြောင်း Colin Info ကဧပြီလ20ရက်မှာတီးပေးထုတ်ပြန်ထားပါတယ်။အလားတူငဇုံမြို့နယ်ခေါင်းပူကြီးရွာကိုဧပြီလ20ရက်နေ့ညနေ3နာရီတမနစ်အချိန်မှာတရအူးတက်တိုက်လေယာဉ်တစ်စင်းနဲ့ပေါင်250ဘုံသီးနှလုံးကျဲချခဲ့ပြီးရွာပပတ်လေကိုစစ်တပ်များနဲ့ပစ်ခတ်တိုက်ခိုက်သွားတယ်လို့ CDSOM တပ်ခွဲငဇုံတော်လိုင်းအင်အားစုကဆိုပါတယ်။မန္တလေးတိုင်းငဇုံမြို့နယ်ကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စာသင်ကျောင်းပျက်စီးမှုရှိခဲ့ပြီးပြည်သူထိခိုက်မှုတစုံတရာမရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာ။ကုတ်ကတင်ဆက်ပေးမှာကတော့နေပြည်တော်လမ်းပိုင်းတနေရာအားပြည်သူ့လွမြောက်ရေးတပ်မတော် PLA မှ3နာရီကျော်ကြာထိ ंछ ုပ်ပြီးကပ္ပစဘုံမူအားဖမ်းဆီးစစ်ဆေးနိုင်ခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဧပြီလ19ရက်နေ့နေပြည်တော်တိုင်း Ultra 3မြို့နယ်လမ်းပိုင်းတနေရာမှာ OPRF PLA အဖိနှိတ်ခံပြည်သူ့တော်လိုင်းအင်အားစုပြည်သူ့လွမြောက်ရေးတပ်မတော်မှအချိန်3နာရီကျော်ကြာထိ ंछ ုပ်စစ်ဆေးခဲ့တယ်လို့အတည်ပြုဖော်ပြပါတယ်။ထိ ंछ ုပ်စစ်ဆေးနေစဉ်အတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်ဘုံမူဖြိုးမင်းကျော်အမတ်73ကာကွယ်ရေးပစ္စည်းစက်ရုံစက်ရုံဌာနချုပ်တက်ကျအောင်စွန်တိုင်းအမှတ်910စစ်မြေပြင်အင်ဂျင်နီယာတယင်းအမှတ်3တက်ခွင်နဲ့ရဲတူတက်ကျထွန်းပြေစုံလုံးအား ဖမ်းဆီးထိန်းသိမ်းနိုင်ခဲ့တယ်လို့ဆိုပါတယ်ထိန်းချုပ်နေရာမှပြန်လည်ရုပ်သိမ်းပြီးအပြန်မှာရန်သူတပ်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးရန်သူ၃ပန်းများသေဆုံးခဲ့ရတယ်လို့ဆိုပါတယ်ရန်သူစစ်ဗိုလ်မှူးထံမှစစ်ဘက်ဆိုင်ရာတုံးဆောင်များငွေကြေးအစုံအပါအဝင်ကလာတန်ဘိုသိန်း2000ကျော်သိမ်းနိုင်ခဲ့က OPRF PLA ဖိနှိပ်ခံပြည်သူတော်လှန်အင်အားစုပြည်သူ့လူမျိုးရေးတပ်မတော်မှရဲဘော်များအားလုံးအထူးကိမရှိဘဲအောင်မြင်စွာလှုပ်ရှားဆောင်ရွက်နိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတခါမိုးပြင်းမြို့တွင်းကိုအင်အား30ဝန်းကျင်နဲ့စစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်ကောင်စီတပ်တွေကိုတော်လိုင်းတပ်များတိုက်ခတ်ရမှာစစ်ကောင်စီတပ်ပတ်မှ3ဦးထပ်မံတေဆုံးသွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြင်းမြို့တွင်းကိုအေပီလာ18ရက်ညမှာအင်အား30ဝန်းကျင်နဲ့စစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်ကောင်စီတပ်များနဲ့ KNA တပ်များတိုက်ပွဲပြင်းထန်ခဲ့တယ်လို့အတည်ပြုဆိုထားပါဗျ။အဲ့ဒီထိတွေ့တိုက်ပွဲတွင်စစ်ကောင်စီတပ်ပတ်မှ3ဦးထပ်မံကြာဆုံးပြီးအများအပြားထိခဲ့ဒဏ်ရာရရှိခဲ့တယ်လို့အတည်ပြုထားပါဗျ။စစ်ကောင်စီတပ်များထံမှလက်နက် MA1 နှစ်လက်နဲ့ခဲယမ်းများသိမ်းဆည်းရရှိက KNA ဘက်မှထိခိုက်မှုမရှိခဲ့ဘဲစစ်ကောင်စီဘက်မှထိခိုက်သေးဆုံးမှုများတဲ့အတွက်ကြောင့်ပြန်လည်ဆုတ်ခွာသွားခဲ့တယ်လို့ကယန်မျိုးသားတပ်မတော် KNA ကဆိုပါတယ်။ပြည်သူများအနေနဲ့အထူးသတိထားသွားလာနေထိုင်ကြဖို့ကိုလည်းနှိုးဆော်ထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့နောက်ချိုးမှာတောင်းပြည်မြို့နယ်ရဲတပ်ဖွဲ့မှမူရစေဝါရောင်းဝယ်သူမျိုးသားတဦးကိုတပ်သေးခံပစ္စည်းများနဲ့တူဖမ်းဆီးရမိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အီဗီလာ19ရက်နေ့ကနောင်ချိုမြို့ပါဟက်ရက်ကွက်မှာနေထိုင်တဲ့အသက်30ရွယ်ဦးကျော်စိုးခိုင်ဟာမူရစေဝါရောင်းဝယ်နေတယ်လို့သတင်းရရှိတဲ့အတွက်တောင်ပြည်မြို့နယ်ရဲတပ်ဖွဲ့တို့က၎င်းရဲ့နေအတွင်းကိုတွားရောက်စစ်ဆေးခဲ့ရာမူရစေဝါတွေကိုဖမ်းဆီးရမိခဲ့တယ်လို့ TNLA ကသတင်းထုတ်ပြန်ပါတယ်။၎င်းရဲ့နေအတွင်းရာမစေပြားများဘိန်းမြူထည့်ထားတဲ့ M150 ပလင်းတစ်လုံးနဲ့ပလင်းသေးတစ်ပလင်းတို့ကိုတွေ့ရှိခဲ့ရပြီးအဲ့ဒီပစ္စည်းတွေရဲ့စုစုပေါင်းကလတံမိုးဟာ5သိန်းရှိက၎င်းမျိုးသားကိုလည်းတောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှမူရစေဝါဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့ဆိုပါတယ်။အီဗီလာနှစ်ရက်နေ့ကလည်းမိုးလ2:30အချိန်မှာကြောင်မဲမြို့ရက်ကွက်ရှင်မှာနေထိုင်တဲ့ဦးဆိုင်ပေါင်းဟာမူရစေဝါရောင်းဝယ်တယ်လို့သတင်းရရှိတဲ့အတွက်တောင်ပြည်မြို့နယ်ရဲတပ်ဖွဲ့တို့က၎င်းရဲ့နေအတွင်းတွားရောက်စစ်ဆေးရာမူရစေဝါနဲ့စိတ်ကူပြောင်းလဲစေတဲ့သောစိတ်ကြွဆေးပြားအများအပြားဖမ်းဆီးရမိခဲ့ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီသောရရှင်များခင်ဗျာစီရေးသတင်းကောက်နှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါ2025ခုနှစ်ဧပြီလ21ရက်နေ့ရေဒီယိုအန်ယူဂျီပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမောင်ပါပထမဆုံးတင်ပြမယ့်သတင်းကတော့ဂျမစယုတ်စုကိုတွဲဆောင်မှုများဟာဆရာနာသိမ်းလိုက်တာကိုအတိမတ်ပြုရာမရောက်ဖို့လိုအပ်ကြောင်းအန်ယူဂျီနိုင်ငံဆိုင်ဝန်ကြီးပြောကြားတဲ့အကြောင်းအရာဖြစ်ပါတယ်ဂျမစီယုတ်စုကိုတွဲဆောင်မှုများဟာဆရာနာသိမ်းလိုက်တာကိုအတိမတ်ပြုလိုက်ရမရောက်ဖို့လိုအပ်ကြောင်းနိုင်ငံတကာနဲ့ဖွဲ့စည်းများကိုအတိပေးထားတယ်လို့ NUG နိုင်ငံဆိုင်ဝန်ကြီးဒေါ်စမအောင်က PPTV နဲ့မေးမြန်းခန်းမှာပြောကြားလိုက်ပါတယ်။ကျမတို့မကြာခဏပြောပါတယ်။နှစ်ဖက်စလုံးကိုထိတွေ့ဆက်ဆံဖို့လိုတဲ့စစ်ကောင်စီကိုတွေ့မယ်ဆို NUG ကိုလည်းတွေ့ရမယ်။ဒီတော်လိုင်းအင်အားစုတွေကိုတွေ့မှသာလျက်ဗပောင်းစုံရဲ့အတန်တွေကိုကြားရမယ်။ပဒတိတွေဆက်ဆံမှုမျိုးမလုပ်ဖို့ကျမတို့အမြဲပြောပါရယ်ခုလိုမျိုးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးပေါ့ဒါကကျမတို့အာဆီယံနဲ့မှတွေမဟုတ်ပါဘူး UN agency တွေနဲ့ပဲဖြစ်ဖြစ်အခြားသောအစိုးရအဖွဲ့တွေနဲ့ပဲဖြစ်ဖြစ်တောက်လျှောက်ပြောနေတာကျမတို့ရှိတယ်နှစ်ဖက်စလုံးကိုဆက်ဆံရမယ်တစ်ဖက်သက်ဆက်ဆံပြီးတော့တရားဝင်မှုပေးလိုက်တာဆက်နာသိမ်းလိုက်တာကိုအတိမတ်ပြုလိုက်တာမရောက်ဖို့လိုတယ်လို့ဝန်ကြီးကပြောပါရယ်ဧပြီလ19ရက်ကထိုင်းနိုင်ငံဘန်ကောက်မှာမလေးရှားဝန်ကြီးချုပ်ဟာဂျမစစ်ကောင်ဆောင်ကိုတွေ့ဆုံပြီးနောက်ဧပြီလ18ရက်မှာမြို့သားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကိုတွေ့ဆုံခဲ့ပြီးလူသားချင်းစာနာမှုအကူအညီများအရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ဂျမစီယုတ်စုဟာလေကြောင်းတိုက်ခိုက်မှုတွေကိုရပ်သားပြည်သူတွေစီပုံမပြတ်မထားတိုက်ခိုက်နေတယ်လို့ဒုခွင့်ရေးဝန်ကြီးဆိုတဲ့သတင်းဖြစ်ပါတယ်။ဂျမစီယုတ်စုဟာလေကြောင်းတိုက်ခိုက်မှုတွေကိုရပ်သားပြည်သူတွေစီပုံမပြတ်မထားတိုက်ခိုက်နေတယ်ဆိုတာထင်ရှားလာတယ်လို့ NGO ဒုခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကဆိုပါတယ်။ဂျမစီယုတ်စုကလေကြောင်းတိုက်ခတ်မှုတွေကိုတရဆက်ကျူးလွန်ရက်ရှိပါတယ်။ဗေကျင်းမှာတိုက်ခိုက်ခဲ့တဲ့အဖြစ်ကိုကြည့်မယ်ဆိုရင်ရသားပြည်သူတွေတွာလာနေတဲ့ကားလမ်းတွေကဈေးဆိုင်မျိုးတွေ၊ချို့နေရာတွေဆိုရင်ဒုက္ခရောက်တဲ့သူတွေခိတ္တခိုလုံနေတဲ့ဘုံကြီးကျောင်းတွေစတဲ့နေရာမျိုးတွေကိုတမင်တသက်ရွေးချယ်ပြစ်မှတ်ထားတိုက်ခိုက်တာတွေ့ရပါတယ်။ခုလိုမျိုးမြင်းကလင်းတန်းကျောင်းအိုးအိမ်မဲပြီးတနေရာကနေတနေရာပြောင်းရွှေ့နေထိုင်ရတဲ့ကာလမျိုးတွေနေထိုင်စရာခက်ခဲရှိနေတဲ့အတွက်ကြမ်းရှိနေတဲ့ဘုံကြီးကျောင်းတွေဘာသာရေးအဆောက်အဦတွေမှာခိုလုံနေတဲ့နေရာတွေရွေးချယ်တိုက်ခိုက်ခြင်းကလူမဆန်လာပါဘူး။ရသားပြည်သူတွေကိုပုံမပြတ်မထားတိုက်ခိုက်နေတယ်ဆိုတာထင်ရှားလာပါတယ်လို့ဆိုပါတယ်။ဂ ဂျမစီယုစုရဲ့ရာဇဝတ်မှုကျူးလွန်ချက်သက်သေအထောက်အထားတွေရယူစုဆောင်လျက်ရှိကနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်နေတဲ့ဂျမစီယုစုကိုရေးယူနိုင်မှုအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့လည်းသိရပါဗျ2025ခုနှစ်ဧပြီလ18ရက်နေ့နနက်9:55မိနစ်ခန့်တွင်မန္တလေးတိုင်းပြူးလင်ခရိုင်တပေကျင်းမြို့နယ်လေးကျရွာအောင်မြင့်မိုးဆိုင်ကရောင်းဆိုင်နှင့်ဆွေမျိုးဆက်မှုလက်မှုတွင်ကုန်အနီးတစ်ဝိုက်သို့ဂျမစီယုစုမှတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေယာဉ်နှစ်စီးဖြင့်ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ပါသည်ဆိုပါဖြစ်စဉ်တွင်လမ်းတော်လမ်းလာများပါဝင်ကြာ၈ဦးမ၃ဦးနှင့်ကလေး၁ဦးစုစုပေါင်းပြည်သူ၁၂ဦးသေဆုံးကအရသာပြည်သူများစွာထိခိုက်ဒဏ်ရာရရှိခဲ့ပါသည်ရှင်ဆလဘီကီယေမျိုးသမီးစည်းရုံးအဖွဲ့အစည်းမှု40ပြည့်ခန်းနာတို့ပြည်ထောင်စုဝန်ကြီးနော်စုဇနာလှလှဆိုတက်ရောက်တဲ့သတင်းကိုတင်ပြပေးပါအောင်မယ်ကီယေမျိုးသမီးစည်းရုံးအဖွဲ့အစည်းမှု40ပြည့်ခန်းနာတို့မျိုးသမီးလူငယ်နှင့်ကလေးသင်ငယ်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်စုဇနာလှလှဆိုတက်ရောက်ခဲ့တယ်လို့တင်ပြရှိပါရတယ်။2025ခုနှစ်ဧပြီလ20ရက်နေ့တွင်ကျင်းပသောကီယေမျိုးသမီးစည်းရုံးအဖွဲ့အစည်းမှု40ပြည့်အခမ်းအနားတို့မျိုးသမီးလူငယ်နှင့်ကလေးသင်ငယ်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးမှတက်ရောက်ဂုဏ်ပြုစကားပြောကြားကဝန်ကြီးဌာနမှပေးပို့သောသဝင်လောအားဖက်ကြားခဲ့ပါရ။ကီယေမျိုးသားတရလုံး၏မိရှုတစ်ဆောင်ဖြစ်သောကီယေမျိုးသမီးအစည်းအရုံး၏40ပြည့်မှသည်နောက်နှစ်ပေါင်းများစွာမြို့သမီးရေဂျန်နာတန်းနူရေနှင့်လူခွင့်ရေတို့အတွက်ဆွမ်းဆွမ်းတမန်ဆက်လက်ဆောင်ရွက်နိုင်ပါစေကြောင်းဆန္ဒပြုအပ်တယ်လို့လည်းဝန်ကြီးဌာနကဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမရရှိစေဖို့အဓိကတရားခံဟာမြန်မာစစ်တပ်နဲ့စစ်ကောင်ဆောင်တွေဖြစ်တယ်ဆိုတာနိုင်ငံတကာကနားလည်လက်ခံလာပြီးဖြစ်တယ်လို့ NGO ချက်နိုင်ငံဆိုင်ရာကိုယ်စားလှယ်ဆိုတဲ့သတင်းကိုလည်းတင်ပြပေးပါအောင်မယ်ချက်သမရနိုင်ငံဆိုင်ရာ NGO ကိုယ်စားလှယ်ဦးလင်းတန်းကတချိန်ကမြန်မာစစ်တပ်ကိုတိုင်းပြည်မှာပြုပြင်ပြောင်းလဲရေးလုပ်ရင်ရေးကြီးတဲ့နေရာမှာရှိတဲ့လူဖွဲ့စည်းဖြင့်နိုင်ငံတကာကရှုမြင်ခဲ့တာပါအခုတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမရရှိစေဖို့အဓိကတရားခံအစ်စ်ဟာမြန်မာစစ်တပ်နဲ့စစ်ကောင်ဆောင်တွေဖြစ်တယ်ဆိုတာနားလည်လက်ခံလာကြပြီဖြစ်တယ်လို့ဆိုပါတယ်ဂျမစီယုစုကပြည်သူများငလင်ပေးကိုလိလူရှုခဲ့ပြီးလေကြောင်းတိုက်ခတ်မှုနဲ့လက်နက်ကြီးပစ်ခတ်မှုများကိုနေစဉ်ရက်ဆက်ကျူးလွန်ခဲ့ပါတယ်ရှင်စီယုစုအာနာသိန်းချင်းအကြောင်းသူအကြောင်းသားများတော်လိုင်းလှုံ့ရှားမှုများ၏အဓိကအခန်းကဏ္ဍရေးပါဖို့နဲ့မြမသမိုင်းတခြားလူငယ်ကြောင်းသားများ၏လွတ်လပ်ရေးကြိုးပမ်းမှုများအကြောင်းစာအုပ်အီတလီနိုင်ငံမှာမိတ်ဆက်တဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်။ University of Bologna မှာသူရိတနာနှင့်ဒီပြဆရာမဖြစ်သူ Licia Prosapio ကမြမຫນွေဦးတော်လည်းရေးကြောင်းသားများနဲ့တက္ကသိုလ်များ၏ခန်းကဏ္ဍစာအုပ်မိတ်ဆက်ပွဲကိုအီဘီလာ16ရက်နေ့ညနေ6:00တွင်အီတလီနိုင်ငံဘိုလိုနီမြို့အမေကာကက်ဘရစာကြီးတိုင်းမှာကျင်းပခဲ့ပါတယ်။2021ခုနှစ်စေအုပ်စုအာနာသိန်းချင်းကျောင်းသူကျောင်းသားများတော်လိုင်းလှုံ့ရှားမှုများ၏အဓိကအခန့်ကဏ္ဍရေးပါပုံမြမသမိုင်းတခြားလူငယ်ကျောင်းသားများ၏လွတ်လပ်ရေးကြိုးပမ်းမှုများကြောင့်ပြုစုရေးသားထားသောစာအုပ်မိတ်ဆက်ပွဲတွင်စာရေးသူနှင့်အတူဘလိုနီတက္ကသိုလ်လူခွေရေးဆိုင်ရာသူပိတနာကျောင်းသားဇိုဘီလီမှလည်းဝင်ရောက်ဆွေးနွေးသွားခဲ့ပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့မန္တလေးမြို့မှာတုတ်တက်များမိသူကျူစီတို့မြင့်တက်မှတ်တဲ့သတင်းဖြစ်ပါတယ်မန္တလေးမြို့မှာတုတ်တက်များမိသူကျူစီတို့မြင့်တက်မှတ်လိုက်တယ်လို့မန္တလေးမြို့ရှိပရဟိတလူမှုကူညီရေးအသင်းတစ်ဖွဲ့ကဧပြီလ21ရက်မှာရေဒီယို NUG ကိုတီးပြပြောကြားပါရယ်အရင်ကကလေးက6000လူကြီးက12000မှာအခုကလေးက12000လူကြီးက2400မှာဒီနေ့ကအစကောက်တယ်လို့သိရပါတယ်လို့ပြောပါရယ်ဆိုပါမိသူကျူစီများတိုးမြင့်ကောက်ခံတာဟာမန္တလေးမြို့ရှိတောင်အင်းမြောက်အင်းနဲ့အေးရင်ရင်တုတ်တက်များအားလုံးပါဝင်တယ်လို့သိရပါရယ်မလ28ရက်မိုးလယ်ပိုင်းကစကိုင်းငလင်းလှုပ်ခတ်ပြီးနောက်သေဆုံးသူကျုပ်အလောင်းအများဆုံးရှိခဲ့တဲ့မြို့များနဲ့မန္တလေးမြို့ဟာလည်းအပါအဝင်ဖြစ်ပါရဲ့ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီကပေးပို့ထားတာဖြစ်ပါရဲ့ရှင
်။ Radio NUG မှဆက်လက်တင်ပြနေပါတယ်။အခုတစ်ခါမှာတော့ဒီကနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်ကို Airy ကတင်ဆက်ပေးမှာဖြစ်ပါရယ်ခင်ဗျာ
။မင်္ဂလာပါရှင်။မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်။အခုတစ်ပတ်အတွင်းမိုးအခြေအနေကတော့ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်း၊ချင်းပြည်နယ်၊ကရင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ကျမိုးတချုံရွာနိုင်ပြီးမကွေးတိုင်း၊ရန်ကုန်တိုင်း၊ဧရာဝတီတိုင်း၊ပဲခူးတိုင်း၊မန္တလေးတိုင်းနဲ့ရခိုင်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးရွာသွန်းနိုင်ပါတယ်။နေပူချိန်မြင့်တက်ခြင်းနဲ့မိုးရွာသွန်းခြင်းတွေကြောင့်နေသူအတွင်းအပူချိန်ပြောင်းလဲမှုတွေဖြစ်ပေါ်တတ်တဲ့အတွက်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာမိုးလွဲညနေပိုင်းအချိန်တွေမှာလေပြင်းတိုက်ခတ်ခြင်း၊မိုးတိမ်တောင်ကြီးတွေဖြစ်ပေါ်တတ်ခြင်း၊မိုးသီးတွေကြွေကြခြင်း၊ပျက်စီးလက်ခြင်းနဲ့မိုးကြိုးပစ်ခြင်းစတဲ့ဘေးရန်ရည်တွေဖြစ်ပေါ်စေနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်။အခုဆက်လက်ပြီးနေလိုက်တစ်ပတ်စာမိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။ အပြီလာ21ရက်နေ့တော်မူလေးဝဒခမန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းအေရဝတီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်နဲ့ကရင်နီပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးရွာသွန်းနိုင်ပြီးချင်းပြည်နယ်တနင်္သာရီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။နေ့ပူချိန်တွေကတော့မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာအပူချိန်34ဒီဂရီကနေ36ဒီဂရီစင်တီဂရိတ်အတွင်းကိုရောက်ရှိနိုင်ပြီးရန်ကုန်တိုင်းပဲခူးတိုင်းနဲ့အေရဝတီတိုင်းအတွင်းကမြို့နယ်တချို့တို့မှာ42ဒီဂရီကနေ44ဒီဂရီစင်တီဂရိတ်အထိမြင့်တက်နိုင်ပါတယ်။မြို့အခြေအနေကတော့မြန်မာနိုင်ငံတဝန်းလုံးမှာမြူကြဆင်းမှုလျော့ကျနိုင်ပါတယ်။မနက်ဖြန်အပီလာ22ရက်နေ့တော်မူလေးဝသားခမ်းမန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။မိုးအခြေအနေကတော့ရခိုင်ပြည်နယ်စကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းပဲခူးတိုင်းအေရဝတီတိုင်းရန်ကုန်တိုင်းကရင်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ကြားမိုးရွာသွန်းနိုင်ပြီးကချင်ပြည်နယ်ရှမ်းပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာအပူချိန်34ဒီဂရီကနေ38ဒီဂရီစင်တီဂရိတ်အတွင်းကိုရောက်ရှိနိုင်ပြီးစကိုင်းတိုင်းရန်ကုန်တိုင်းပဲခူးတိုင်းရခိုင်ပြည်နယ်နဲ့အေရဝတီတိုင်းအတွင်းရှိမြို့နယ်တချို့တို့မှာတော့အပူချိန်42ဒီဂရီကနေ44ဒီဂရီစင်တီဂရိတ်အထိမြင့်တက်နိုင်ပါတယ်။မြူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာမြူကြဆင်းမှုလျော့ကျနိုင်ပါတယ်ရှင်။
ရေဒီယို NUG သောရရှင်များခင်ဗျာအခုတခါတော်လိုင်းကြပြအစည်းအဝေးမှာရှင်မျိုးငယ်ရေးဖွဲ့ထားပြီးလွတ်လပ်၍ဦးခန်းစားရွတ်ဖတ်ထားတဲ့ရောင်နီဦးကိုမော်ဖူးခြင်းပြီးဆိုတဲ့တော်လိုင်းကြပြကိုခန်းစားနားဆင်ကြရမှာဖြစ်ပါလေ
ရောင်နီဦးကိုမော်ဖူးခြင်းပြီးအမောင်မိုက်ဆုံးညတွေထဲနာကျင်မှုကိုမျက်ရည်နဲ့စတင်ခဲ့ရတယ်စကလုံးတွေခန်း6အက်ကွဲအသွေးတဲ့အသားတွေကယုံထလာတဲ့နှလုံးသားနဲ့ချစ်ချင်းမြတ်တာဟာအမှန်တရားကိုဦးတည်ခြိလှမ်းတွေကိုရွက်လွင့်အာယုံဦးအလင်းသစ်စီခြိတက်တရားတဲ့ဘက်မှာတည်စီခဲ့တယ်တည်ဆောက်ခဲ့သမျှဖြိုချခံလိုက်ရတဲ့အခါဘဝတွေဟာဗလာနတ်တီဘယ်လိုအဘိဓမ္မာနဲ့ဖျားတွေပွင့်ခဲ့ပါသလဲမေးကြအဖြေဟာပဲ့တင်တန်တောင်ပြန်မလာတဲ့အခါကို့တရားကို့ပြန်ရှာခဲ့ကြရတယ်လွတ်မြောက်ခြင်းဟာပဲမလဲအမောင်ဟာပိမ့်ပိတ်လွန်းတဲ့အခါကြယ်တွေဟာကို့ကိုယ်ကိုထွန်းညှိသူတို့အလင်းတွေနဲ့လမ်းပြလျှောက်တဲ့ခရီးနီးပါစေပွင့်တဲ့ပန်းတွေလှပါစေตาရာလှပမနှက်ခင်းအလှတွေ့ပါစေအယုံကျင့်အလင်းစီသူတို့ဘဝကိုရင်းလို့လမ်းညွှန်ကြလမ်းခုလမှာတချို့လဲမထင်မှတ်ပဲကြွေကြရာအခမ်းအနားဆုံးအလှတွေပေါလောကရဲ့တရားမှာအမှောင်ကိုအလင်းဟာအနိုင်ရစမြဲမဟုတ်လားဒီလိုတရားကိုနာကြားခြင်းပါရဲ့အနိုင်အရှုံးအလင်းအမှောင်အမှန်အမှားလောကဓာတ်တရားဟာအလှဲ့ကြပေါ့မငင်းဆန်ခဲ့ပါဘူးအလိုက်သင့်လွင့်မျောခဲ့ရတယ်လမ်းခုလမှာကြယ်တွေကြွေတဲ့လားမကြွေပါဘူးကြယ်တွေဟာလင်းမြဲလင်းဆဲပါပဲကြယ်တွေဟာကြွေပြီးသွားတဲ့အခါသူတို့အလင်းဟာအလင်းနဲ့တန်းပေါင်းများစွာတည်ရှိနေကြတာပဲလေအိုးချစ်တော်ကြယ်များသင်တို့အလင်းတွေထာဝရတည်ပါစေအမောင်တို့ကိုထိုးခွဲပစ်လိုက်ဖို့နှလုံးသားမှာစိုက်ပျိုးခဲ့တဲ့ကြဲပန်းတွေတတော်လုံးဝေနေပြီတလန်းချင်းလှန်ရင်ခရီးတွေနှင်ရသွားမဲ့လမ်းဖြောက်တန်းပါစေလာမဲ့ဘေးအဝေးရောက်ပါစေချစ်ချင်းမေတ္တာတရားနဲ့ခရီးတွေပေါ့ဒါဟာစာတင်ကြောင်းဒါဟာဆေးယုံဒါဟာရှေးဟောင်းယဉ်ကျေးမှုနည်းမြေဒါဟာဘာသာရေးအဆောက်အုံဒါဟာပရဟိတဒါဟာမိမ့်မနဲ့ကလေးဒါဟာငါတို့မနဲ့ပြန်လက်လက်ဆက်ဆက်တွေးဒါဟာငါတို့အဘိဓမ္မာဒါဟာငါတို့တရားလမ်းမတွေဟာအမှောင်ထဲမှာငါတို့တွေးခေါ်ညွှန်မြင်ရတာပါပဲ အမောင်ဆုံးညတွေဖြတ်ကျော်သွားဖို့ညလင်းမိအိမ်လည်းမရှိတန်လိုက်အိမ်မြောင်လည်းမပါနှလုံးသားနဲ့ချစ်ချင်းမေတ္တာကိုသာတည်ဆောင်ခဲ့ပါရဲ့လေအမောင်ကိုကြော်ဖြတ်ရင်းလင်းအာယုံရောင်နီတန်းသည်အထိကျဲစင်တို့ရဲ့အလင်းနဲ့အပြင်းချီတက်ခဲ့ကြရ။အိုးအာယုံချင်းအလင်းသစ်မနဲ့ခင်းစီချီတက်ရင်ရောင်နီဥကိုမော်ဖူးချင်စမ်းလှပြီလေ
။ဗီဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်။အခုတစ်ခါမှာတော့သတင်းနဲ့အတူလူလူစကားတန်အစီအစဉ်မှာငရင်ဘေးမိဘေးတပြိုင်တည်းကြုံရတဲ့မန္တလေးမြို့ကန်အချို့အခက်အခဲများစွာရှိနေဆိုတဲ့အကြောင်းအရာကိုຫນွေဦးလေးပြေကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ Radio NUG ကိုနားတော်တော်ဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူလူစကားတန်အစီအစဉ်ဖြစ်ပါတယ်။ငရင်ဘေးမိဘေးတပြိုင်တည်းကြုံရတဲ့မန္တလေးမြို့ကန်အချို့အခက်အခဲများစွာရှိနေပြီးမိလောင်ပြေမှာနေအိမ်ပြန်ဆောက်ဖို့အကြမ်းဖက်စစ်တပ်ကတားဆီးထားလို့နေရာပြန်မရမှာကိုစိုးရိမ်နေကြရပါတယ်။ဒီသတင်းကိုရွှေညာမောင်ကပေးပို့ထားပါတယ်။ပြီးခဲ့တဲ့မတ်လ28ရက်နေ့ကသခိုင်းငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက်ပျက်စီးသွားတဲ့အဆောက်အဦတွေကိုရှင်းလင်းနိုင်တာမရှိလို့နေစရာအခက်အခဲဖြစ်ရသလိုငလျင်ဘေးနဲ့အတူမိဘေးကိုပါတပြိုင်တည်းခံစားခဲ့ရတဲ့မြို့ကန်တွေမှာလည်းမြင်းနေရရှင်းလင်းပေမဲ့မိုးမကြခင်နေအိမ်တွေပြန်လည်တိဆောက်ဖို့အခက်အခဲဖြစ်နေတာပါ။တန်လျက်မော်အနောက်ရက်ကွက်ကနေအိမ်မီးလောင်သွားတဲ့တဲခွင်ရက်ကွက်သူတူကတော့အခက်အခဲတွေကိုအခုလိုပြောပါတယ
်။ထုံထုံသွားတယ်ဘာမှမရတော့ပေါ့။ဥပမာကိုဖြည့်ရဲနဲ့သေးသလိုကြီးဖြစ်နေဗာပြည်ကြီးမှာမြတ်ဥမာဆိုင်တွဲလေးဒါမှကိုနေတိုင်းသွားနေတိုင်းဒါလေးရှိမှကျမတို့အဆင်ပြေတာဒါလေးနဲ့ဈေးသွားတယ်လူတကာတွေလည်းဒီဆိုင်တွဲလေးနဲ့လိုက်ပို့တယ်ခုဒီမှာဆိုင်တွဲမရှိတော့ကိုမှဒီမှာသူများကိုခါရတာဗောဗျာပို့ပေးပါအောင်ပို့ပေးပါအောင်လို့ဒီမှာ
မီးလောင်သွားတဲ့တဲခွင်ရက်ကောက်ကဒေသခံတွေကလက်လုံလက်စားမိသားစုတွေများပြီးအိမ်အောင်စုပေါင်း400နဲ့လူ1000ကျော်မိခိုနေတဲ့ရက်ကွက်ကြီးဖြစ်ပါတယ်။ယန်းနီးရဝေးကအလူရှင်တွေလူတိများတဲ့တဲခွင်မီးလောင်ပြင်ဟာအလူရှင်တွေလာလို့ရှိပေမဲ့မိုးမကြခင်မီးလောင်ပြင်ကအိမ်ဟောင်းနေရာမှာနေအိမ်တွေပြန်လည်တည်ဆောက်ဖို့ရည်ရွယ်ထားကြတာဖြစ်ပါတယ်။မာကြီး
တို့ကြည့်ရှင်တော့ကောင်းဘူးပေါ့။ရောင်းတဲ့လူလေးတွေကောင်းလို့ဒုက္ခရောက်ကြရတယ်။ကိုယ်အိမ်ကိုအိမ်နဲ့ပတ်သက်မှာတော့အဲ့ဒါနဲ့တောင်းဆိုပါ
စကိုင်းငလျင်ကြီးလှုပ်ခတ်သွားပြီးတဲ့နောက်မန္တလေးမြို့မှာရှိတဲ့အထင်ကရဆောက်ဦးများရှေးပြားစေတီနဲ့ဖုံးတော်ကြီးကြောင်များပျက်စီးခဲ့ရပြီးကျုံတွင်းကမန္တလေးနန်းမြို့ရိုးအချို့ပျက်စီးခဲ့ရသလိုကျုံဘေးကသူ့တမားဇေယတန်းကလည်းငလျင်ဘေးဒုက္ခသည်တွေနဲ့အပြည့်ဖြစ်နေပါဗျ။ငလျင်လှုပ်ခတ်ပြီးပြိုပြတ်သွားတဲ့အဆောက်အဦတွေတက်မြင့်တိုက်တွေအနက်အဓိကလမ်းမကြီးတွေမှာလမ်းပိတ်ဆို့မှုဖြစ်ခဲ့တဲ့ Grey Wall Hotel ၊တိမ်ပြူဟိုတယ်စတဲ့အဆောက်အဦတွေကိုကြံမတိုင်ခင်ဦးစားပေးရှင်းလင်းပြီးလမ်းတွေပြန်ဖွင့်ခဲ့ပါတယ်။ငလျင်ကြောက်တိုက်ပြိုတိုက်ပြက်အများစုကတော့မရှင်းလင်းရသေးပဲလူတွေလမ်းပေါ်မှာထွက်နေရသလိုရှင်းလင်းစရာမလိုတဲ့မီးလောင်ပြင်မှာနေအိမ်တွေပြန်လည်တည်ဆောက်ဖို့အကြမ်းဖက်စစ်တပ်ကတားဆီးနေတဲ့အတွက်အခက်အခဲတွေဖြစ်နေကြပါတယ်။အခုတင်ပြပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့ရွှေညာမောင်ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီတော်ရရှင်များခင်ဗျာဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တော်လိုင်းတေဂီတာအစီအစဉ်မှာစလိုင်းထန်ကီရေးသားပြီးစလိုင်းတန်ထွန်းတီးဆိုထားတဲ့နှွေဦးတော်လိုင်းအလွမ်းဆိုတဲ့တော်လိုင်းတေသိချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ညီမလေးအခုတိုင်းပြည်ရဲ့အခြေအနေကိုကိုဒီတိုင်းမကြည့်ရနိုင်ဘူးကိုတော်လိုင်းလုံးမှဖြစ်မယ်ဒီအာနာရှင်စနစ်ကိုအမြင့်ပြတ်ချေမှုန်းပြီးတဲ့တနေ့ကိုပြန်လာခဲ့မယ်ဆဆာရကျူဆိုင်တော့ညီမလေး
အင်မကိုရဲ့ကျမလည်းကိုနဲ့ပဲခွဲချင်ပါမလဲဒါပေမဲ့နိုင်ငံရေးအတွက်ဆိုတော့အကိုသွားသင့်တယ်အကိုပေးခင်းခင်းနဲ့ပြန်လာမယ်ဒီနေ့ကိုဆူတောင်းပေးနဲ့စောင့်နေမယ်နော
်တမိုင်းပေးခဲ့တောင်း
ချက်ပါ
Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဒိုင်းရိုက်ဖမ်းလို့နိုင်စေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်။မြေသားမိမိတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြီးတော့ကြားတာကထုတ်လွှင့်ပါတယ်။Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်